ရွေးကောက်ပွဲမဲဆွယ်စည်းရုံးနဲ့ကာလအတွင်းဥပဒေအရရေးယူဖို့အမှုဖွင့်တိုင်ကြားထားတဲ့အမှုပေါင်း80ကျော်ရှိခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒီတိုင်တက်မှုတွေထဲမှာအကျိုးဖြည့်ဆည်းမှုနိုင်ငံရေးပါတီအချင်းချင်းတိုင်တက်မှုအများပြည်သူကပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေကိုတိုင်တက်မှုစတဲ့အမှုတွေပါတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒီသတင်းကိုတော့ဆက်သွယ်စုံစမ ဆယ်ကျော်ရှိခဲ့တာဖြစ်တယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီများဌာနကွဲကညွှန်ကြားရေးမှူးဦးဝင်းကိုက VOA မေးမြန်းမှုကိုခုလိုဖြေကြားခဲ့တာဖြစ်ပါတယ်
။ဖြစ်စဉ်က94ခုလောက်ရှိတယ်။အဲ့ဒီထဲမှာအမှုဖွင့်လာတာက88ခုရှိတယ်။အမှုမဖွင့်ပဲရှိတာက16ခုရှိတယ်။အဲ့ဒီအမှုထဲမှာပါတီဝင်တွေလွတ်တော်ကိုယ်စားလှယ်လောင်းတွေကတိုင်တာက54ခုရှိတယ်။သူတို့ကတရားလိုလုပ်တိုင်တာနော်သူတို့အတိုင်ခံရတာ6မှုရှိတယ်။နောက်အများပြည်သူကတိုင်တာကတရားလိုလုပ်ပြီးတိုင်တာ4မှုရှိတယ်။နောက်တစ်ခါရိုးရိုးပေါ့အများပြည်သူဆိုတာကဒီပါတီထောက်ခံသူတို့ဟိုဟာတို့ရိုးရိုးမဆန္ဒရှင်တို့ပါတာပေါ့နော်။သူတို့အတိုင်ခံရတာ31မှုရှိတယ်
။ဩ
နိုင်ငံတော်အစိုးရဌာနဖြစ်တဲ့ဒီအုပ်ချုပ်ရေးအဖွဲ့အစည်းကတိုင်တာကတရားလိုလုပ်ပြီးတိုင်တာ1မှုရှိတယ်။အဲ့ဌာနဆိုင်ရာကိုပဲအတိုင်ခံရတာကတစ်ခါ2မှုရှိတယ်။
တိုင်ကြားမှုတွေမှာဘယ်ပါတီကိုအများဆုံးတိုင်ခံရတယ်လဲဆိုတာကိုတော့ရွေးကောက်ပွဲကော်မရှင်ကထုတ်ဖော်ပြောဆိုဖို့အတွက်စည်ရင်းစုစည်းဆဲဖြစ်တာကြောင့်တိကျစွာပြောဖို့ခက်တယ်လို့ပြောပါတယ်။တိုင်ကြားမှုတွေနဲ့ပတ်သက်လို့ဦးဝင်းကိုကခုလိုပြောခဲ့ပါသေးတယ
်။အဲနိုင်ငံပါတီအချင်းချင်းတိုင်တာလည်းရှိတယ်အများပြည်သူကတိုင်တာလည်းရှိတယ်ပေါ့နော်။အတိုင်ခံရဇုံကတော့ဟိုနှစ်ပန်းရှိတယ်အများစုကတော့တီစဲရဇတ်ကြီးဥပဒေတွေနဲ့တိုင်တာများပါတယ
်။
ထိုင်ဖို့ဖြည့်ဆည်းခံရတယ်အကျိုးဖြည့်ဆည်းမှုပေါ့နောက်တစ်ခါအလွယ်ဆုံးသားလုပ်တယ်403ပေါ့ဟ
ုတ်
ဟုတ်နောက်တစ်ခါဟိုရိုက်တယ်နှက်တယ်နာကျင်စီမှုပေါ့325လို့ပါလို
့
နောက်တစ်ခါကြော်နှင်းဝင်ရောက်တယ်429လို့ပါလို့ဒီလိုဟာတွေကများပါတယ်ရွေးကောက်ပွဲပြစ်မှုနဲ့တိုင်တာကတော့နည်းတယ
်လက်ရှိချိန်ထိတိုင်တန်းမှုတိုင်းကိုမျှတစွာဆုံးဖြတ်နိုင်ဖို့အကောင်းဆုံးကြိုးစားနေတယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကပြောပေမယ့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒေါအောင်ဆန်းစုကြည်ကတော့ဥပဒေချုပ်ပေါက်ပြီးမဲဆယ်စည်းရုံးတာတွေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားတာမှာထိရောက်တဲ့အရေးယူမှုမရှိဘူးလို့အောက်တိုဘာ21ရက်နေ့ကဝေဖန်ပြောဆိုလိုက်ပါတယ်။လက်ရှိတိုင်တန်းထားတဲ့အမှုပေါင်း80ကျော်ဟာအောက်တိုဘာ10ရက်နေ့ထိတိုင်တန်းထားတဲ့စည်ရင်းပဲဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုအလုံးမှုဆောင်ဥညာဝင်းကတော့မဲဆယ်စည်းရုံးမှုအပိုင်းတွေအပြင်လွှတ်တော်ကိုယ်စားလှယ်လောင်းကျင့်ဝတ်တွေဟုတ်ဖြတ်မှုတွေအပေါ်တိုင်တန်းထားတာတွေလည်းရှိတယ်လို့ပြောပါတယ်
။တိုင်းဒေသကြီးတွေမှာဖြစ်နေတဲ့စစ်မှုသာဗိုလ်မှူးကြီးတွေကိုရွေးကောက်ပွဲမှာအမည်စင်းထည့်တာအဲ့ဒါကိုအငယ်တော့ဥပဒေနဲ့မညီဘူးဆိုပြီးကန့်ကွက်ဒါတစ်ချက်အဲ့ဒါကလည်းစစ်ဘက်ဆိုင်ရာအမိန့်ကိုပြန်ကြည့်ပါစစ်ဘက်ဆိုင်ရာအမိန့်ကအငယ်ကြည့်ဖို့မရဘူးမသိဘူးသူတို့ဖြေရမှာသမ္မတကနေပြီးတော့စစ်မှုသာပြန်ခန့်တယ်လို့သတင်းစာတော့မှာပါပါတဲ့နေ့ရစပြီးသူဟာပြည်သူ့ဝန်ထမ်းဖြစ်သွားတယ်။ပြည်သူ့ဝန်ထမ်းဖြစ်သွားရုပ်ောက်ဝဝင်လို့မရဘူး။ဒါကိုရှင်းလင်းအောင်မဖြေနိုင်ဘူးလို့ပဲအငယ်ချင်းကျွန်တော်အခုလောလောဆယ်ကျွန်တော်မှနှစ်ခုရှိတယ်။ဒါပေမဲ့14ခုလောက်ရှိနေတယ်။တနည်းပြည်နယ်တိုင်းမှာရှိတယ်။တိုင်းနယ်ပြည်နယ်ရဲ့ငယ်လုံးဝန်ကြီးတွေလေ။အဲတော့အငယ်ပေးတာကိုမဖြေနိုင်မဖြေဘူးတခြားအဖြစ်အဲ့လိုပဲသဘောပေါက်
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုလုံးမှုဆောင်ဥညာဝင်းကလွှတ်တော်ကိုယ်စားလှယ်လောင်းကျင့်ဝတ်တွေဖောက်ဖျက်မှုအပေါ်တိုင်တန်းထားတာနဲ့ပတ်သက်ပြီးအခုလိုပြောပြခဲ့တာဖြစ်ပါတယ်။ဒီလိုထောက်ပြထားပေမဲ့ရွေးကောက်ပွဲကော်မရှင်ဘက်ကတော့ဥပဒေနဲ့ဆန့်ကျင်ပြီးရွေးကောက်ခံတဲ့ကိုယ်စားလှယ်လောင်းမရှိဘူးလို့ငြင်းဆန်ထားပြီးဘလို့တိုင်တန်းမှုမျိုးကိုမဆိုထိရောက်စွာအရေးယူပေးလျက်ရှိတယ်လို့တုံ့ပြန်ပြောဆိုထားပါတယ်ရှင်။